စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံကရခိုင်ပြည်နယ်နောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ရက်စက်မှုတွေမှာတာဝန်ရှိသူတွေကိုအပြုအဝါအရေးယူပေးရေးတောင်းဆိုတဲ့ကြေညာချက်ထုတ်ပြန်ဖို့ပြင်ဆင်နေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မဆုတ်ဖျက်ရဘူးဆိုတဲ့ကာလရှည်ကြာတရှိလာခဲ့တဲ့အာဆီယံရ ီချုပ်လီရှန်လုံးရဲ့မင်ကွန်းမူကြမ်းကိုရိုက်တာသတင်းဌာနကကြိုတင်ရရှိခဲ့တာမှာတခန့်ချင်းနဲ့အတွင်းကအခြေအနေတွေဟာစိုးရိမ်စရာကောင်းနေဆိုတာကိုထည့်သွင်းပြောကြားဖို့ရှိကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီမင်ကွန်းမူကြမ်းပါအချက်လက်တွေဟာတကယ်တကယ်မင်ကွန်းပြောကြားတဲ့အချိန်မှာပြောင်းလဲမှုတွေရှိကောင်းရှိနိုင်တယ်လို့လည်းရိုက်တာသတင်းကရေးပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့သဘောထားကြေညာချက်ကိုတော့အင်္ဂါနေ့နောက်ပိုင်းခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးဒါမှမဟုတ်ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုနှစ်အတွက်အလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံကအာဆီယံထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ17ရက်ကနေ15ရက်နေ့အထိအရှင်အဖြစ်လက်ခံကျင်းပနေတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်ကြီးလည်းတက်ရောက်နေတာဖြစ်ပါတယ်။ဒီကံပြည်နယ်နဲ့ပတ်သက်လို့အရင်အာဆီယံအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်တွေမှာတော့မြန်မာနိုင်ငံကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူတွေနဲ့တခြားအိုးအိမ်ဆွန့်ခွာထွက်ပြေးသွားကြသူတွေနေရာပြန်နိုင်ရေးဟာအရေးကြီးကြောင်းစာနာမှုဆိုင်ရာအကူအညီတွေပေးရတဲ့လူမျိုးစုတွေအကြားပြန်လည်ရင်ကြားစီရေးတို့ကိုတောင်းဆိုခဲ့ပေမဲ့အခုတစ်ခေါက်မှာတော့တာဝန်ရှိသူတွေကိုအပြည့်အဝအရေးယူရေးဆိုတဲ့အချက်ကိုထက်သွင်းတောင်းဆိုဖို့ရှိနေတာပါအခုထုတ်ပြန်ဖို့ရှိတဲ့အာဆီယံအဖွဲ့ရဲ့သဘောထားကြေညာချက်ကိုအဖွဲ့ဝင်၁၀နိုင်ငံစလုံးကထောက်ခံမယ်မထောက်ခံဘူးဆိုတာတော့မသေးတာသေးပါဘူးတခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မွတ်စလင်အများစုနိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့ဘူနန်နိုင်ငံတို့ကအာဆီယံအနေနဲ့ပြင်းထန်တဲ့ရည်ရည်ရဲ့ထားရှိဖို့လိုလားနေကြပြီမဲ့တစ်ဖက်မှာမြန်မာနိုင်ငံနဲ့ပုံမရင်းနေတဲ့ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံအပါအဝင်ထက်နိုင်ငံတို့ကမြန်မာဘက်ကအကာအကွယ်ပေးဖို့ရှိနိုင်ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကလည်းတစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကာကွယ်သင့်တာကိုကာကွယ်ဖို့ကြိုးစားနေတယ်လို့ထိပ်သီးဆွေးနွေးပွဲပြင်ပမှာတင်ဆက်တော်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။